ရှမ်းပြည်နယ်မြောက်ပိုင်းပလောင်ကိုပိုင်အုပ်ချုပ်ခွင့်ရဒေသအတွင်းမှာမြမတပ်မတော်နဲ့ TNLA တအောင်းပလောင်တပ်ဖွဲ့တို့အကြားတိုက်ပွဲကြောင့်ဒေသခံတွေရဲ့နေစဉ်ဘဝရှင်သန်ရေးလုပ်ငန်းတွေရပ်ထားရပြီးစာတင်ကြောင်းလည်းပိတ်ထားရတာကြောင့်ဒေသခံတွေစိုးရိမ်နေကြပါတယ်။တိုက်ပွဲတွေကြောင့်စစ်တပ်ရဲ့အမိန့်နဲ့မန်လန်ရွာသား300ကျော်ဟာနေအိမ်ငှက်တွေဖယ်ရှားပေးရပြီးတော့ရွာဖုံးတော်ကြီးကျောင်းမှာသွားပြီးစုဝေးနေကြတာပါ။လက်ရှိနမ်ဆန်မြို့နယ်နဲ့ကုတ်ခိုင်မြို့နယ်အတွင်းမှာစီးရဲတင်းမာနေတဲ့ဒီအခြေအနေတွေကို VOA ထိုင်းအခြေစိုက်သတင်းထောက်နိုင်ကွန်းအိမ်ကနေသတင်းပေးပို့ထားပါတယ်
။ရှမ်းပြည်နယ်နမ်ဆန်မြို့နယ်မန်လန်ရွာဘက်မှာမြမတပ်မတော်နဲ့ TNL တန်းပလောင်တပ်ဖွဲ့တွေကြားဖြစ်ပွားနေတဲ့တိုက်ပွဲကြောင့်မန်လန်ဒေသခံရွာသား300လောက်ရွာသွေးမှာပိတ်မိနေတယ်လို့ဒေသခံရွာသားမိုင်းအလှကပြောပါတယ
်။မန်လန်ရွာအခြေအနေကအခုနည်းနည်းတော့ရမ်းဆိုးတယ်ပေါ့။သူတို့မတင်သားတဲ့လူတွေအဒီအစိုးရဆက်ကြောင့်တိုက်ပွဲဖြစ်နေတယ်ဆိုပြီးအစိုးရဆက်ကြောင့်နေနဲ့တို့ဘတ်တို့လည်းတို့ခံနိုင်အဲ့မှာ9ရောက်တော့ရှိကုန်တော့အစား6ရောက်ပေါ့။တရားတော့တို့လွတ်ပြီးသွားရင်နောက်တဲ့ဇန်နဲ့9ရောက်တော့တို့ဒီတိုင်းနဲ့ခံနိုင်တယ်ပေါ့နော်။နောက်တဲ့ရွာသူရွာသားတွေကအခုအဒီဖုန်းကြီးတောင်းတဲ့ခုံချုပ်ထားတယ်ပေါ့။300တော်လောက်တော့ရှိမယ်။အိမ်တိုင်းဆက်ပြီးတော့မှဖုန်းကြီးကအကောင်လုံးခေါ်တော့တယ်။တော့အဖုန်းကြီးကအကောင်လုံးခေါ်တော့ဘယ်သူမှကိုယ်အိမ်ကိုပြန်လို့မရဘူးအဲ့လိုပေါ့နော်။အဲ့မှာချုပ်ထားတယ်ပေါ့နော်။အဲခလေးမိပါရရောအကောင်လုံးကောင်းသူကြောင့်သားရရောအားလုံးအတီဖုန်းကြောင့်ပဲဆိုတော့အကောင်တိတ်ပြီးတော့မှအကောင်လုံးဖိတ်ခိုင်းတယ်တချို့တို့တိတ်နေတယ်တော့ပုံဖိတ်ခိုင်းတယ်ဒီနိုင်ကိုပေါက်ပြီးတော့တော့မပါတဲ့ဟာကျတော့ဆော့ဖြတ်ပြီးတော့မှပရင်ပေါက်ရရောအကောင်လုံးအဲ့လိုဆက်ပြီးတော့မှအကောင်လုံးကြည့်နေဆစ်ဆေးနေရအိမ်မဲအိမ်ပြီးတိတ်ပေါ့
ပြီးခဲ့တဲ့ရက်ပိုင်းမှာတမ်းပလောင်တပ်ဖွဲ့ကနေမန်လန်ရွာသွင်းအမျိုးသမီးစွမ်းရည်မြင့်တင်ရေးတင်သားပို့ချနေစင်မှာနှစ်ဖက်တိုက်ပွဲဖြစ်ပွားခဲ့ပြီးနောက်ပိုင်းမြမတမတော်ကနေမန်လန်ရွာကိုဝိုင်းပတ်ပိတ်ဆို့ထားခဲ့တာပါဒီအချိန်ဒီကတော့မန်လန်ရွာသားမိုင်းလှကခုလူဆက်ပြောပါတယ
်မန်လန်ရွာမှာတော့အယောက်က19ယောက်20တောရှိတယ်ရှိပါရဲ့1.5မှ20 50တော့ရှိမှာလားရှိမှာတော့တိတ်တော့မများဘူးတချို့ကျတော့မီတာခုတစ်ဆင့်ပြည့်တဲ့မီတာခုတော့လားရှိမှာတော့ရှောင်းပြေးလိုက်ရပေါ့နော်ကျွန်တော်အခုအဒီနည်းနည်းဆိုရင်ချက်ကတော့အဓိကကလေးတွေတော့ပေါ့နော်တော့တောင်းနေလေတိတ်ရရဲ့တိုက်ပွဲကြမှာလည်းနည်းနည်းဒုက္ခရောက်တဲ့လူတွေများတော့အတော်များတော့အနေရှိပါရဲ့လက်ခတ်တွေလည်းလောက်လည်းမသွားရအကုန်လုံးအလုပ်တွေလည်းမသွားရအောင်အဲ့လိုမျိုးဖြစ်နေကုန်တယ်
သမတော်ကနေထင်းထင်းသားတဲ့မန်လန်ရွာသားတွေထက်ကဒီကနေ့မှမန်လွယ်ရွာဘက်ကို19ဦးတိမ်းရှောင်ရောက်ရှိနေတယ်လို့နမ်မလင်ရွာဘက်မှာအယောက်50ခန့်ထွက်ပြေးတိမ်းရှောင်နေကြရပါတယ်မန္လန်ရွာသားတွေကိုတပ်မတော်ကနေသွာလာခွေပိတ်ပင်ထားတဲ့အခြေအနေတွေကြောင့်လေယာချမ်းမြေထဲသွာလာခွေမရှိသလိုကျောင်းသားတွေရဲ့ပညာသင်ကြားရေးအတွက်လည်းစိုးရိမ်နေရတယ်လို့သူကဆိုပါတယ်။လက်ရှိမှာရှမ်းပြည်နယ်မြောက်ပိုင်းနန်းဆန်မြို့နယ်နဲ့ကြောင်မွေးမြို့နယ်ဘက်မှာမြမတပ်မတော်နဲ့တိုက်ပွဲဖြစ်ပွားနေစေလို့ TNLA နိုင်ငံခြားဆက်ဆံရေးတာဝန်ခံတာပန်းလှကပြောပါတယ်။
တိုက်ပွဲကဂျာမနီအတုံးကဒီငါစင်လောက်ဖြစ်ပေါ်တယ်ဒီကျွန်တော်တမငါမှာ20ဒီတမနှစ်မှာ30လောက်ဖြစ်တယ်တမအစစ်မဖြစ်တဲ့အစ်ငါအဝါလာမပြီးတယ်ဒီကနေ့မနေ့3000လောက်မှပြီးတယ်ဒီကနေ့မနေ့အဝါ7000ခေလောက်ဆက်မိစားပြီးတော့အခုချိန်ဒီတိုက်ပွဲဖြစ်ပေါ်နေတော့မှာ
အခုလိုဖြစ်ပေါ်နေတဲ့တိုက်ပွဲတွေနှစ်ဖက်ထိခိုက်မှုတွေကိုအတိမပြုတ်နိုင်သေးသလိုဒီလိုတိုက်ပွဲဖြစ်ပေါ်မှုနဲ့ပတ်သက်လို့တမတော်ဘက်ကသတင်းထုတ်ပြန်တာမျိုးတော့မရှိသေးပါဘူးဒေတာတွင်တိုက်ပွဲတွေရပ်တန့်နေရေးအတွက်ပလောင်ကူပိုင်အုပ်ချုပ်ရေးရဦးစီးကော်မတီတွေကလည်းကြိုးပမ်းဆောင်ရွက်နေပါတယ်။အခုလိုတိုက်ပွဲတွင်ရွာသားတွေထိခိုက်မှုအခြေအနေနဲ့ပတ်သက်လို့ဦးစီးကော်မတီဖွဲ့သွေးအနေနဲ့ရှမ်းပြည်နယ်နယ်စပ်လုံခြုံရေးဝန်ကြီးကိုတင်ပြထားပေမဲ့လည်းအရေးယူဆောင်ရွက်တာမျိုးမရှိသေးဘူးလို့ဦးစီးဖွဲ့ဝင်သာလှဖေးကအခုလိုပြောပါတယ်။အဲ
့ဒီလူခုတွေကကျွန်တော်တို့အပင်ပို့တာနဲ့အချိန်နဲ့တည်းကြီးရဲ့ကျွန်တော်တို့ကဒီမဲလုံဝင်ကြီးကိုကျွမ်းပို့တယ်မဲလုံဝင်ကြီးဟာပြန်စီရဲ့အောက်ဆားလည်းဖြစ်တယ်လေအရေးယူချင်းမယူချင်းစုံစမ်းစစ်ဆေးခြင်းမစစ်ဆေးခြင်းကကျွန်တော်တို့နောက်ွယ်မှာဖြစ်တဲ့အတွက်ကြောင့်ဘလောက်အထိကျွန်တော်ရဲ့လုပ်တယ်မလုပ်တယ်ဆိုတော့ကျွန်တော်တို့လည်းမသိရတဲ့အနေအထားမျိုးပါနော်ပြောပြမဲ့လို့အဲ့ဒီဘာမှအရေးယူရောက်ချေးပေးတာမျိုးအရေးပေးရင်းယူတာမျိုးမကြောက်ဘူးအဲ့တော့ကျွန်တော်တို့ကိုယ်ပိုင်ဟုတ်ချုပ်ခွင့်ရတာအမိသာမတ်တကိုယ်ပိုင်ဟုတ်ချုပ်ခွင့်ရဒေတာပဲဖြစ်တယ်ကျွန်တော်တို့ဟာဘာမှတကယ်
နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တောင်အောင်ဆန်းစုကြည်ဦးဆောင်ပြီးလှုပ်ဆောင်နေတဲ့27ရာစုပင်လုံဒုတိယကြိမ်ညီလာခံကနေဒီကနေ့အထိတမ်းပလောင်တပ်ဖွဲ့နဲ့မြမတပ်မတော်တို့ကြားတိုက်ပွဲတွေဆက်စပ်ဖြစ်ပွားနေတာပါတမ်းပလောင်တပ်ဖွဲ့ဟာ NC လက်မှတ်ရေးသူဘူးအစိုးရကနေလက်မှတ်ခံသေးတဲ့အဖွဲ့အစည်းဖြစ်တယ်လို့လက်ရှိမှာ UWSA ဝန်ပြည်သွေးစည်းညီညွတ်ရေးအဖွဲ့ကဦးဆောင်တဲ့မြောက်ပိုင်းဒေသတိုင်းတာလက်နက်ကန်ဖွဲ့တပ်ပေါင်းစုဖြစ်တဲ့ပြည်ထောင်စုနိုင်ငံရေးဆွေးနွေးညှိနှိုင်းရေးကော်မတီအဖွဲ့ဝင်လည်းဖြစ်ပါတယ်ခင်ဗျာ